စစ်ကောင်စီအကြီးကဲပေါ်ချုပ်မှုချင်းမြောက်နိုင်ရဲ့ခီးစဉ်တွင်ရုရှားဆိုးရနဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေဟာအနာဂတ်အတွက်အမှတ်ခံချက်မရှိပါဘူးလို့ NUG အမျိုးသားညီညွတ်ရေးဆိုကမနေ့ကတနင်္လာနေ့ကသဘောထားထုတ်ပြန်လိုက်ပါတယ်ရုရှားဆိုးရကိုလည်းစာပို့ထားတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်က VOA ကိုပြောပါတယ်မိုင်းချင်းနိုင်ကဇူးကနေမဆင်မောင်ကိုဆက်သွယ်မြင်းထားပါတယ်
ဒီရုရှားဒီအခုရုရှားအစိုးရစီကိုအခုဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဟို NUG ဘက်ကဟိုစာရေးသားပေးပို့ထားနဲ့ပတ်သက်ပြီးတော့ရှင်းပြပေးပါမယ်ရှင
်။ဟုတ်ကဲ့အဓိကကတော့ကျမတို့ဒါခီးစဉ်နောက်ဆုံးဟိုခီးစဉ်ပြီးသွားတဲ့အချိန်ကိုကျမတို့အစဆုံးတေချာလေးစောင့်ကြည့်တယ်။အဲချုပ်ဆိုထားတဲ့စာချုပ်တွေဆွေးနွေးတဲ့ဆွေးနွေးချက်တွေရဲ့အတိတ်နဲ့တွေပေါ့နော်ဘယ်လောက်ထိဖြစ်နိုင်ရည်ရှိတယ်မရှိဘူးလဲဆိုတော့အဲသုံးသက်ချက်တွေအပါအဝင်ပေါ့လေကျမတို့နိနိကက်ကက်အဲဒီခီးစဉ်ကိုစောင့်ကြည့်လေ့လာပြီးတော့မှဇာရေးသားပြေပို့ခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဓိကစာထဲမှာကတော့ကျမတို့တွေကဒီစိုးရိမ်မကင်းဖြစ်ရတယ်ဆိုတော့အကြောင်းရယ်နောက်ပြီးတော့ကြာအထူးသဖြင့်တော့ဒီရုရှားအစိုးရနဲ့ပေါ့နော်ဒီစစ်ကောင်စီနဲ့တွေ့လို့ခဲ့တဲ့အဲဒီဟိုပါပေါ့နော်သဘောတူညီချက်တွေသဘောတူညီချက်တွေနဲ့ပတ်သက်လို့တော့ကျမတို့ဟိုလာမယ့်အနာဂတ်မှာအမခံနိုင်မှာမဟုတ်ဘူးလူလူအစိုးရလက်ထက်မှာပေါ့နော်ဆိုတော့ကိစ္စမျိုးတွေကိုကျမတို့အဓိကထားပြီးတော့ highlight လုပ်တယ်ရေရှည်နှစ်နိုင်ငံဆက်ဆံရေးနဲ့ပေါ့နော်အမခံတဲ့ဆက်ဆံရေးမျိုးရှိဖို့ဆိုလို့ရှိရင်တော့ဒီပေါ့နော်ဒီရင်းနှီးမြှုပ်နှံတဲ့သူတွေအတွက်ကောမဟာဗျူဟာဒီအရာပေါ့နော်အမခံနိုင်တဲ့ရင်းနှီးမြှုပ်နှံမှုတွေရှိဖို့ဆိုလို့ရှိရင်ဒါအခုလိုမျိုးတရားမဝင်စစ်ကောင်စီနဲ့အဟိုပေါ့နော်ဒီသဘောတူညီမှုတွေလုပ်တယ်ဆိုတာကအကျိုးရှိမှာမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်တို့အဓိကထားပြီးတော့ဖော်ပြခဲ့တာဖြစ်ပါတယ်။အဲ့တော့ရေရှည်မှာတကယ်နိုင်ငံဆက်ဆံရေးနဲ့ရင်းနှီးမြှုပ်နှံမှုကိုတေချာစေခြင်းနဲ့ဆိုလို့ရှိရင်တော့ဒီအကြမ်းဖက်စစ်ကောင်စီအလွန်ကာလအယတားအစိုးရများဒီမိုကရေစီနှိကြရွေးကောက်တင်မြောက်ခံရတဲ့အစိုးရတွေနဲ့မှနဲ့မှဒါလည်းပေါ့လေဆက်သွယ်ဆောင်ရွက်ဖို့ဆိုတာမျိုးအဓိကထားပြီးဖော်ပြခဲ့တာဖြစ်ပါတယ
်။အခုဗိုလ်ချုပ်မှုကြီးမေအောင်နိုင်ကသူဒီရုရှားနဲ့ဘယ်လာရုစ်ခီးစင်မှာပြောသွားတယ်ပေါ့နော်။ဒီမြန်မာနိုင်ငံမှာဒီနှစ်အကုန်ဒါမှမဟုတ်နောက်နှစ်စံပိုင်းလောက်ကိုသူတို့ရွေးကောက်ပွဲလုပ်မယ်အဲ့ဒီရွေးကောက်ပွဲကိုရုရှားအကူအညီနဲ့သူကျင်းပသွားမယ်ဆိုတာပြောသွားတော့တကယ်တမ်းဒီအာဆီယံရောကုလသမဂ္ဂရောထောက်ပြထားတယ်ဒီချိန်ရွေးကောက်ပွဲလုပ်လို့မရသေးဘူးဆိုတာပြောထားတဲ့အတန်းနဲ့စစ်ကောင်စီအကြီးအကဲကသူအဲ့လိုတင်းလှုပ်သွားမယ်ဆိုရင်အချိန်ကြီးကဘယ်လိုဖြစ်လာနိုင်မရှင်
အဲကိုကသူပြောသွားတဲ့အချိန်လေအဲကျွန်တော်တို့ဟိုနော်ဟိုတေချာကြည့်တဲ့အခါကျတော့ဒီနှစ်ကုံနောက်နှစ်ဆန်းဆိုပြီးတော့သူပြောသွားတာမျိုးရှိပါတယ်အဲဆိုတော့ဟိုကျွန်တော်တို့အနေနဲ့ကတော့သူဘလို့ပဲရွေးကောက်ပွဲကိုလှုပ်ဖို့စူးစမ်းပေါ့နော်ဆောင်ရွက်ဆောင်ရွက်အဲဒီရွေးကောက်ပွဲကဘယ်တော့ခါမှဒီအကြမ်းဖက်စစ်ကောင်စီရဲ့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနော်ဒါတွေကိုဟိုပယ်ဖြစ်နိုင်ပါနဲ့ရွေးကောက်ပွဲမျိုးတော့မဟုတ်ပါဘူး accountable ယူရမယ့်ဟာတွေကယူရမှာပဲဖြစ်တယ်နောက်ဒုတိယတစ်ချက်ကကြတော့ဒီရွေးကောက်ပွဲကမြန်မာပြည်အတွက်အဖြေမဟုတ်ဘူးဆိုတာလည်းဒါခုနကပြောသလိုပေါ့နော်အာဆီယံကောင်းဆောင်များကတော့မှသိရှိနားလည်ထားပြီးသားဖြစ်တယ်အာဆီယံကကုလသမဂ္ဂရောပေါ့နော်အခြားသောမြန်မာရေးကိုဟလာကူညီဆောင်ရွက်လိုတဲ့အားပေးလိုတဲ့နိုင်ငံအသီးသီးကလည်းဒါအဖြေမဟုတ်ဘူးဆိုတာကိုဟိုသူတို့ရည်တည်ချက်တွေဘောနော်ပုံမလင်းလင်းပြောဆိုထားကြပြီဖြစ်တဲ့အတွက်ကြောင့်မို့လို့အဲကျွန်မမြင်ပါတယ်ဒီဟာကသူအခုမှထုတ်ပြီးတော့ပြောတာပေါ့လေပြောတာပေါ့ရုရှားတို့ဘယ်လာရုစ်တို့ကတော့အစိုးကြီးကလေးကသူတို့ဟိုဆက်ဆံရေးရှိထားပြီးသားနိုင်ငံတွေလည်းဖြစ်တဲ့အခါကျတော့ဒီအချက်ဒီလက်ဒီပေါ်မှာသူကတော့ဒီနိုင်ငံကိုသွားရင်ဘယ်ဖြစ်ဖြစ်ဘယ်နိုင်ငံကိုသွားသူရွေးကောက်ပွဲလုပ်မယ်မလုပ်မယ်ဆိုတာတောက်လျှောက်ပေါ့နော်တရုတ်ကိုသွားတော့ကလည်းပြောတာပဲဆိုတော့အဖြေမရခဲ့တာဒီလားရှိတာပေါ့နော်အခုဒီဘက်ရုရှားဘယ်လာရုစ်ကတော့ပုံစံတစ်မျိုးနဲ့ထောက်ခံမယ်ဆိုလို့ရှိရင်တော့မှပဲကျွန်မတော့ဖြစ်အောင်လုပ်ပါစီအောင်လို့ပဲအဲပြောရမှာပဲပေါ့နော်ရွေးကောက်ပွဲကိုလေ
အဲ့တော့ဖြစ်အောင်လုပ်ပါစီအောင်ဆိုတဲ့အနေထားမှာသူတို့ဘက်ကဘလို့ပုံစံမျိုးဖန်တီးနေလဲအဲ့ဒါကတကယ်တမ်းလက်တွေ့အခြေအနေနဲ့ရောဘလို့မျိုးကင်းကွာနေတယ်လဲပေါ့နော်ဒါ
အဲ့ဒါကြောင့်ပြောတာပေါ့နော်ခုနလက်တွေ့အခြေအနေနဲ့ကင်းကွာနေတဲ့အတွက်ကြောင့်မို့လို့သူတို့ကတော့ကျွန်မမြင်နေဒါကမြန်မာပြည်ရဲ့ရွေးကောက်ပွဲပဲလုပ်လို့ဘလို့မျိုးသောနိုင်ငံရေးနဲ့ပတ်သက်တဲ့ပေါ့နော်အခင်းချင်းကိုပဲဖန်တီးမြန်မာတိုင်းနိုင်ငံလုံးကြုံတွေ့နေရတယ်အခက်အခဲကြက်တဲတွေကိုကြော်လွားနိုင်မဲ့အဖြေရှာမှုမျိုးဖြစ်ဖို့လိုတယ်လေလူတူတူတယောက်ပဲအဲထွက်ပေါက်ရသွားဖို့လို့သူ့ထွက်ပေါက်ကိုရှာတဲ့အဖြေမျိုးပဲဆိုလို့ရှိရင်တော့ဒါကကျမတို့အတွက်စိတ်ဝင်စားစရာလည်းမကောင်းဘူးပေါ့နော်စိတ်ဝင်စားကျမတို့အတွက်ဆိုတာပြည်သူလူထုအတွက်ကောဒီတော်လိုင်းအတွက်ကောဘာမှတော့စိတ်ဝင်စားစရာကောင်းတဲ့အဖြေမျိုးမဟုတ်ဘူးဒါကြောင့်မို့လို့ကျမပြောချင်တာကတော့ ဖြစ်နိုင်ကြရအခုကိုသူအဲလုံးစရာ process တွေရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်ဒီလုံးစရာ process တွေအများကြီးကုန်ကြစည်တွေလည်းအများကြီးရှိတယ်အဲဆိုတဲ့အနေအထားမျိုးတွေပေါ့နော်နောက်တစ်ခုကနယ်မြေဒေတာအဲတည်ငြိမ် agent ကြီးပေါ့နော်ရွေးကောက်ပွဲဆိုတဲ့သဘောတဘာဝကိုနိုင်ကိုကပြန်ဆိုင်မှုပြင်းထန်တယ်အဲဒီကွာဘယ်နဲ့ပတ်သက်တဲ့အမြင်ပွားမှုတွေဆိုတာတည်ငြိမ်နေတဲ့အချိန်မှာတော့မှဖြစ်လေဖြစ်တာရှိတယ်။အဲ့တော့အခုလိုမျိုးလက်နက်တိုင်းတော်လိုင်းတိုက်ပွဲတွေဖြစ်နေတဲ့အခြေအနေမျိုးမှာဆွတ်တွန်းလုပ်မယ်ဆိုလို့ရှိရင်တော့ဒါတိုင်းပြည်ကိုနောက်ထပ်ပြိပခတ်တစ်ခုတည်းဟိုရောက်သွားအောင်လို့ပေါ့နော်။ဟောလုပ်တဲ့အကျိုးစားအထောက်အမှုလို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်။